ရခိုင်ပြည်နယ်မောင်တော်ဒေသမှာသတင်းမီဒီယာတွေကိုအင်တာဗျူးဖြည့်ပေးခဲ့တဲ့မွတ်စလင်ဘာသာအစ္စလမ်ဘာသာဝင်အမျိုးသားတဦးအသက်ခံရပါတယ်။အခုချိန်ထိတော့ဘယ်သူသက်တယ်လဲဆိုတာမသိရသေးပေမဲ့နှစ်ဖက်အဖွဲ့အစည်းကတော့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုနေတာတွေရှိပါတယ်။ရခိုင်ပြည်နယ်ကိုကျူးကျော်လာတဲ့အကြမ်းဖက်အဖွဲ့အစည်းတွေဘက်ကရန်ရှာဖိအားပေးလှုပ်ဆောင်နေတာတွေလည်းရှိနေတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသကိုပထမဆုံးချိန်တွားရောက်ခွင့်ရခဲ့တဲ့သတင်းမီဒီယာတွေရဲ့မေးမြန်းမှုတွေကိုဖြေကြားပေးခဲ့ပြီးပျောက်ဆုံးနေတယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့မွတ်စလင်အမျိုးသားတဦးရဲ့အလောင်းကိုအခုနောက်ဆုံးတွေ့ရှိခဲ့ကြရတာဖြစ်ပါတယ်။ဒိုရန်ရွာနယ်ငခုရရွာကြားစပယ်ပင်ရင်ချောင်းအနီးကလေကွင်းဆက်မှာတွေးခွက်တွေတွေ့ရတဲ့အတွက်ရဲတပ်ဖွဲ့ကဆက်လက်ရှာဖွေခဲ့ကြတာဖြစ်ပြီးဒီနေ့နေ့လယ်ပိုင်းမှာတော့သူ့ရဲ့အလောင်းကိုစပယ်ပင်ရင်ချောင်းထဲမှာဥကောင်းမပါဘဲပြန်လည်တွေ့ရှိခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မောင်နှောမြို့နယ်ငခုရကျေးရွာကမွတ်စလင်အမျိုးသားရဲ့အလောင်းကိုတွေ့ရှိခဲ့တဲ့အတွက်လူတက်မှုနဲ့အမှုဖွင့်ထားပြီးစုံစမ်းမှုတွေစတင်မှာဖြစ်တဲ့အကြောင်းနေကြားဆောင်ရဲတပ်ဖွဲ့ကရဲမှူးကြီးတက်နိုင်ကပြောပါတယ်
။ဒါလူကြောက်သွားတဲ့ဆိုတော့ကျွန်တော်လူကြောက်ဖွင့်တာတူပြောတယ်နော်။အဲအဲ့ဒါအခုအလောင်းပြည့်ပြီဆိုပြီးတော့အလောင်းပြည့်တယ်အလောင်းပြည့်ပြီဆိုပြီးတော့ရော့ပုတ်လေးတက်လာ။အလောင်းကအဲ့ဒီအဲ့ဒီသူကမနေ့ကသူကတွေ့ရဆိုတဲ့နေရာနဲ့အဲ့ဒီမီတာ200လောက်အကွာချောင်းဆက်မှာလို့ပြောတာ။အဲ့တော့ခေါင်းမပေါဘူးတဲ့ခေါင်းမပေါဘူးဆိုတော့ကျွန်တော်တို့ကလူတက်မှုပြောင်းပြီးဟုတ်ဖွင့်မှာပေါ့နော်။
အသက်ခံရသူဟာမောင်နှောမြို့နယ်မြောက်ပိုင်းကိုပြည်တွင်းပြည်ပသတင်းမီဒီယာတွေရောက်ရှိနေချိန်ဗုဒ္ဓဦးနေကတွေ့ဆုံဖြေကြားခဲ့တဲ့ငခုရကျေးရွာနေမွတ်စလင်အမျိုးသားဒွမာမတ်ခေါ်ရှူနာများဖြစ်ကြောင်းရဲတပ်ဖွဲ့ကအတည်ပြုခဲ့ပါတယ်။အခုချိန်ထိတော့တပ်ဖြတ်မှုဟာဘသူလက်ချက်ဆိုတာကိုအတိအကျမပြောနိုင်သေးပေမဲ့မြမအာနိုင်ပိုင်တွေဘက်ကတော့မောင်နှောဒေသမှာရဲကင်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်လှုပ်ရှားသူတွေနဲ့ဆက်နွယ်သူတွေရဲ့လက်ချက်ဖြစ်မယ်လို့တန်တရာရှိနေကြပါတယ်။တချိန်တည်းမှာပဲမောင်နှောဒေသမှာနေမည်စိုးမိုးရေးအတွက်စစ်စင်ရေးလှုပ်ဆောင်တာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေဒါမှမဟုတ်ဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေလက်ချက်လို့ပြောဆိုနေတာတွေလည်းရှိနေပါတယ်။ရခိုင်ဒေသခံတွေဘက်ကတော့နိုင်ငံတကာကဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်တဲ့လိန်ကျန်းဖက်မှုတွေနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေဟာနိုင်ငံတကာကဆွဆွဲထားသလိုတပ်မတော်ဘက်ကလှုပ်ဆောင်တာမဟုတ်မှန်ကြောင်းသတင်းမီဒီယာတွေကိုဖြေကြားခဲ့တဲ့အတွက်အညှိုးထားကာကူးလို့တပ်ဖြတ်ခဲ့တာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ပထမဆုံးချိန်သတင်းသမားတွေတွားရောက်ခဲ့တဲ့ခီးစဉ်ကိုဦးဆောင်ခဲ့တဲ့သတင်းနယ်စာနယ်ဇင်းလုပ်ငန်းကအထွေထွေမန်နေဂျာလည်းဖြစ်သတင်းတောက်တဦးလည်းဖြစ်တဲ့ဦးရဲနိုင်ကတော့မီဒီယာသမားတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်မေးမြန်းခွင့်တွေရှိခဲ့ပေမဲ့သတင်းမီဒီယာတွေကိုတွေ့ဆုံတဲ့ဒေသခံတွေအပေါ်မှာချိန်ချောက်မှုအချို့ရှိခဲ့တာကြောင့်သတင်းရယူတာမှာခက်ခဲမှုတွေရှိနေတယ်လို့သူကပြောပါတယ်
ကျွန်တော်တို့ကအဲ့မှာကျတော့တရားသစီရင်တိုက်ခိုက်ခံရတာဖြစ်တဲ့အတွက်အတိုင်းဒီဘယ်လိုလဲပေါ့နော်ဖြစ်သွားခြင်းမှာဘယ်လိုရှိလဲအပြီးတော့ဘယ်လိုရှိလဲအဲ့လိုမျိုးကိုကျွန်တော်တို့နေကြတာဗျာအဲ့ဒီတကယ်ပြောရင်လည်းသူတို့ဘက်ကဘယ်လိုလားလာဖြစ်တာလဲဗျာကျွန်တော်တို့ကမတူသေးပါဘယ်ဟာဖြစ်တာဆိုတာလောက်တာမရှိဘူးဖြေတဲ့ချိန်မှာလည်းသူတက်လိုက်တဲ့နေကုန်လို့သူမဖြေပြတာမျိုးတို့အဲ့လိုမျိုးကိုကျွန်တော်တို့စိတ်ကြောက်ဖြစ်တာရတော့မသိရဘူးဗျာအဲ့လိုကျွန်တော်တို့နေရတဲ့အခါမှာတချို့ပေါ့တကယ်မှရသွားမှာကိုသိနေတဲ့အဲ့ဒါကတော့ကျွန်တော်မေးပြီးနောက်ပိုင်းမှာအကာအကွယ်ပြောဖြစ်စေ၊ပါကြံရှင်နဲ့ပတ်သက်တဲ့မိသားစုဖြစ်စေ၊စိတ်ကြောက်တာတော့မဖြစ်အောင်လုပ်တာလေးတွေလည်းမျိုးဆက်သွားရတယ်ရှိပါတယ
်။မောင်နှောဒေတာမှာဥပဒေမဲ့တပ်ဖြတ်မှုတွေမီးရှို့တာတွေအထမပြုကျင့်တာတွေလို့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေကြောင့်နိုင်ငံတကာကအကဲခတ်တွေသတင်းမီဒီယာတွေလွတ်လပ်စွာသတင်းသွားယူဖို့ကုလသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားသူတွေရဲ့ဖိအားပေးတောင်းဆိုမှုတွေကြားမှာပဲမြမအာနာပိုင်တွေဘက်ကသတင်းသမားအချို့ကိုတွားရောက်သတင်းယူခွင့်ပြုခဲ့တာဖြစ်ပါတယ်ရှင်